ဟုတ်ကဲ့မနစ်ကဇူလိုင်လကမှနောက်ဆုံးတက်တန်းထပ်တူခဲ့ပြီးအခုထပ်တက်တန်းတူမှုကိုမြမတန်ကဒီညနေအခုလိုကြေညာခဲ့ပါတယ်
။ဇာယီတမရဦးမြင့်ဆွေကလက်ရှိနိုင်ငံတော်မှာဖြစ်ပေါ်နေတဲ့ခြေနေများအရအကြမ်းဖက်မှုတိုက်ဖြတ်ရေးလုပ်ငန်းစဉ်များဆက်လက်ဆောင်ရွက်ရန်နဲ့တာမန်မဟုတ်သည့်အခြေအနေဖြစ်တဲ့အတွက်တာဝန်ထမ်းဆောင်မှုကိုအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်များအားလုံး၏သဘောတူဆွေးနွေးဆုံးဖြတ်ချက်များအရနိုင်ငံတော်ဝန်လုံးအရေးပေါ်အခြေအနေကြေညာထားသည့်ကာလကိုနောက်ထပ်6လတိုးမြင့်သတ်မှတ်ကြောင်းကိုအမျိုးသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီတို့အတိအပေးကြေညာအပအကြောင်းဖြင့်ပြောကြားပြီးပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီစီဝေးတက်မြင့်ဆောင်2024ကိုရုပ်သိမ်းလိုက်တယ်လို့သိရှိရပါတယ်ခင်ဗျာ
။တခြားအပြောင်းအလဲတွေမတွေ့ရသေးတဲ့ဒီတက်တန်းတွန်းမှုအပေါ် KNDF KNDF အမျိုးသားများကာကွယ်ရေးတပ်ဥက္ကဋ္ဌခွန်ပြီးသူကအခုလိုထောက်ပြပါတယ
်။ဒါကဘာကိုပြရလဲဆိုတော့မင်းအွန်လိုင်းဦးဆောင်တဲ့ဒီစစ်ကောင်စီအတခုလုံးဒီနိုင်ငံရဲ့အပြောင်းလဲကိုမလုပ်နိုင်ဘူးနိုင်ငံကိုတည်ငြိမ်အောင်မလုပ်နိုင်ဘူးနိုင်ငံကိုပေါ့နော်နိုင်ငံတကာတွေနဲ့ဆက်ဆံတဲ့နေရာမှာပေါ့နော်ဒီထက်ပိုကောင်းတဲ့ legitimacy မပြနိုင်ဘူးဆိုတာကိုပေါ်ပြတဲ့အနေနဲ့ပေါ့နော်ဒီရလကိုပဲပြနိုင်တာဖြစ်ပါတယ
်။တာမန်အခြေအနေမဟုတ်တဲ့အရင်အကြောင်းပြချင်တယ်ပဲအခုဆက်တက်တန်းတူတာပေါ်လဲမြမနိုင်ငံရေးလေလာသုံးသက်သူဒေါက်တာစိုင်းကြည်စင်စိုးကအခုလိုသုံးသက်ပြပါတယ
်။အရင်တိုးခဲ့တဲ့ပုံစံအတိုင်းဒီကောင်းတယ်ပဲပေါ့နော်တာမန်အခြေအနေမဟုတ်ဘူးဆိုတဲ့အကြောင်းပြချင်တယ်ဒီငယ်အင်းချက်မှုမရှိဘူးဆိုတဲ့အကြောင်းပြချင်တယ်လုံခြုံရေးတိုးရတယ်ဆိုတဲ့အကြောင်းပြချင်တယ်နောက်ထပ်6လတက်တန်းတို့တူးလိုက်တာတွေ့ရတယ်ပေါ့။အဲဒီဟာကဘာလို့ဆိုလို့လဲဆိုတော့အခုဒီလိုမျိုးဖြစ်နေတဲ့အချိန်မှာပို့ပြီးတော့အခြေအနေစည်ရေးအခြေအနေနိုင်ငံရေးအခြေအနေပို့ပြီးတော့ရှုပ်ထွေးလာတယ်စည်ရေးရတယ်တို့ဘက်ကအထည်နာနေတဲ့အချိန်မှာတကယ်ပြောင်းပြီးတော့အစီအစဉ်တကျပြောင်းလဲပြီးတော့စဉ်းစားပြီးတော့အခြေအနေကိုပြောင်းအောင်လုပ်မယ်စီမံချက်တွေကိုအစီအစဉ်မျိုးတို့စဉ်းစားရတာရှိနေသေးဘူး။အဲတို့စီမှာအဲ့လိုမျိုးပြောင်းလဲဖို့ဒီလီထိုးကြီးရိုးရိုးအတိုင်းမျိုးတို့ဆက်သွားပြီးတော့တို့ဒီအာနာဆက်ယူထားဖို့တက်တန်းကိုဒီအကြောင်းပြချက်အဟောင်းနေနေပဲအသက်ဆက်နေရတယ်ဆိုတဲ့အတိတ်ပဲမျိုးမြင်မယ်ဆိုမြင်လို့ရပါတယ်ခင်ဗျ
။ဒါအပြင်ခုခံတော်လှန်ရေးလှုပ်ရှားမှုဘက်ကအောင်မြင်မှုတွေရလာနေတာကိုလည်းKNDF ဥက္ကဋ္ဌခွန်ပြီးသူကအခုလိုရှင်းပြပါတယ
်မင်းအွန်လိုင်းရဲ့မတရားအာဏာယူမှုတွေကိုလက်သက်မခံတဲ့အနေနဲ့မိပေါင်းစုံနဲ့ဆန္ဒပြကြတယ်မိပေါင်းစုံနဲ့လက်နက်ကန်တော်လှန်ကြတယ်အခုခံတော်လှန်တဲ့အောင်မြင်မှုတွေကဒီနေ့အချိန်မှာဆိုရင်ဒါအောင်မြင်မှုတွေရလာနေတယ်နေမြသိမ့်မှုတွေတော့ဒီတချို့တော့အုတ်ချုပ်ရေးတွေပေါ့နော်ဒါအင်းနဲ့အားနဲ့ပေါ်လာတယ်လို့နိုင်ငံတကာတိုင်ဝိုင်းမှာလည်းပေါ့နော်ဗမာပြည်သူတွေရဲ့လူလားချက်ကိုလက်ခံလာတဲ့နိုင်ငံတွေဗမာလူထုတွေရဲ့လူလားချက်ကိုပေါ့နော်လေးစားရမယ်ဆိုတဲ့နိုင်ငံတွေကပေါ့နော်ပုံများလာတဲ့ပုံမှာကျွန်တော်တို့လူထုတွေရဲ့အောင်မြင်မှုတွေရတဲ့အခြေမျိုးမှာမင်းအွန်လိုင်းဖဲကတော့အတုံရင်းဟာတုံရင်းပဲဒီလိုတက်တန်းတူရင်းတူရင်းနဲ့ပေါ့နော်မကြာခင်မှာချုပ်ငင်းရမယ်အနာရှင်အစိုးရတရားဖြစ်လိမ့်မယ်ပေါ့နော
်အခုလိုအချိန်တွေမှာရှေ့ဆက်ဖြစ်လာနိုင်ခြင်းအပေါ်မှာလည်းခွန်ပြီးသူကအခုလိုသုံးသပ်ပြပါတယ
်လူထုတွေပေးတဲ့ legitimacy လူထုတွေပေးတဲ့အထောက်ချာအနာရီတာလေးဒီမြဲမှာဖြစ်တဲ့တဲ့ပေါ့နော်ဒီလိုတက်တန်းတူယုံနဲ့အထောက်ချာအနာကိုချုပ်ကင်နိုင်မယ်ဆိုတာကတော့အင်မတန်မှစိတ်ကူးရင်ဆံပြီးမှဒီ23ရာစုတွေမှာပေါ့နော်ဒီလိုအာနာရှင်တွေကတက်ရှင်ချုပ်ကင်နိုင်စွမ်းရှိမဲ့ခုနေတွေမဟုတ်တော့ဘူးဒီနေ့မော်ဒယ်ဒီနေ့အင်တာနက်ခေဒီနေ့ပေါ့နော်မြန်ဆန်တဲ့သတင်းချက်လက်တွေခေမှာဒီအရာတွေကလူထုတွေလက်သက်ခံလို့မရတော့သလိုဒီနေ့နိုင်ငံသားတွေအားလုံးရဲ့တိုးတက်တဲ့အမြင်တွေနဲ့ပေါ့နော်ဒီလိုစနစ်ဆိုးတွေဒီလိုတွေးခွဲမှုတွေဒီလိုအစွန်းရောက်တွေးခေါ်တွေကိုပေါ့နော်လူထုတွေကြောက်အထက်ဝင်ပြီးမှပေါ့နော်ချုပ်ကင်နိုင်မယ်ဆိုတဲ့အတွေးခေါ်တွေအားလုံးဒီမာယုံနေတယ်မအောင်မြင်တော့ဘူးဒီ2024မှာမင်းအွန်လိုင်းရဲ့တက်တန်တူမှုနောက်ဆုံးတစ်ကြိမ်ဖြစ်ပါလိမ့်မယ်
။တကယ်တော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းအနေနဲ့2023ခုနှစ်ဩဂတ်လမှာရွေးကောက်ပွဲကျင်းပပေးဖို့အရင်ကတိပေးခဲ့ပေမဲ့အခုတော့ရွေးကောက်ပွဲမတိုင်ခင်သကောင်စင်းကောက်ဖို့လိုလာတယ်လို့ပြောနေတယ်လို့သုံးသပ်သူတွေကလည်းထောက်ပြနေကြပါတယ်ခင်ဗျ။